ကရင်ပြည်နယ်တွင်မှမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသာပြည်သူတွေပေါ်တိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေကိုချိုးဖောက်နေတဲ့အတွက်အဲဒီလိုရပ်ကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စု UK နော်ဝေးနယူးဇီလန်ဩစတြေးလျကနေဒါဆွစ်ဇာလန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တန်ယုံတွေကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေရေးဖို့လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ကြီးတွေတန်ယုံယာယီတာဝန်ခံတွေတန်ယုံအကြီးအကဲတွေပူးပေါင်းလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကင်ပီနယ်တွင်မြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်နေဆက်ဒေသကိုလေရင်မပြန်တမ်းရနေမြေသတ်မှတ်ပေးဖို့ကရင်မျိုးသားစစ်ရုံး KNU ကအရေးပေါ်တောင်းဆိုထားပြီးစစ်လေရင်တွေဟာအရသားတွေကိုပိတ်မထားတိုက်ခိုက်နေတယ်လို့ပြောပါရယ်မြန်မာနိုင်ငံဘက်ကဒုက္ခသည်3,400လောက်ထိုင်းဘက်မှခိုးလုနေပြီးနောက်ထပ်ထောင်နဲ့ချီတဲ့ဒုက္ခသည်တွေလည်းထိုင်းဘက်ကိုဝင်ဝင်ရှာဖို့အတွက်နေဆက်မှာဆောင်ဆိုင်နေတဲ့အကြောင်းထိုင်းအရာရှိတွေကပြောပါရယ်စစ်ကောင်စီဘက်ကတော့ကင်းပြည်နယ်တွင်ထိုးစစ်ဆင်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့မှတ်ချက်တစုံတရာပြောဆိုတာမျိုးမရှိသေးပါဘူး